ပြင်သစ်နဲ့ဂျာမနီနိုင်ငံယာယီဝန်ကြီးတွေဒီကနေ့ဆီးရီးယားနိုင်ငံကိုသွားရောက်ပြီးတော့ဒီယာယီအစိုးရခေါင်းဆောင်အာမက်ဒ်အယ်ရှာရာနဲ့ဒီကနေ့ဒမတ်စကတ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တမရဟောင်းဘာရှာအယ်အာဆတ်အစိုးရပြုတ်ကြပြီးတဲ့နောက်မှာအနောက်နိုင်ငံတွေကအစစ်မြင့်တာဝန်ရှိသူတွေပထမဆုံးဆီးရီးယားကိုသွားပြီးတော့ဂျာဂါလာအစိုးရခေါင်းဆောင်လည်းဖြစ် HTS တပုတ်အဖွဲ့ခေါင်းဆောင်လည်းဖြစ်သူနဲ့ပထမဦးဆုံးတွေ့ဆုံမှုဖြစ်ပါတယ်။တမရအိမ်တော်မှာဒီအာမက်ဒ်အယ်ရှာရာကိုပြင်သစ်နိုင်ငံယာယီဝန်ကြီးဂျွန်နိုဝဲဘာရော့နဲ့ပြင်သစ်နိုင်ငံယာယီဝန်ကြီးအန်နလီနာဘေဘရော့တို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဥရောပနဲ့ဆီးရီးယားကြားနိုင်ငံရေးစာမျက်နှာသစ်စားဖွဲ့မှုဖြစ်နိုင်တယ်ဆိုတာပြသတဲ့ခီးစဉ်ဖြစ်တယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးကလည်းပြင်သစ်အနေနဲ့ဆီးရီးယားပြည်သူတွေနဲ့ဒေသရဲတည်ငြိမ်ရေးအတွက်ငြိမ်းချမ်းရေးနဲ့အများဆုံးအသွင်ကူးပြောင်းရေးဖြစ်ဖို့လိုလားတယ်လို့လူမှုကွန်ရက်ပေါ်မှာပြောကြားခဲ့ပါတယ်ရှင်။